နယူးယောက်ကုလသမဂ္ဂဌာနချုပ်မှစတင်ကျင်းပနေတဲ့82ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကိုစားဒုတိယသမ္မတဦးဟန်ရီဘန်တီယူဦးဆောင်တဲ့မြန်မာကုသလေအဖွဲ့တက်ရောက်မှာဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာတာဝန်ကြီးဦးဟောက်တူဆွမ်းက VOA ကိုပြောပါတယ်ပြည်တွင်းမှာအရေးကြီးအခြေအနေတွေကြောင့်မတက်ရောက်နိုင်တာဖြစ်တယ်လို့ဆိုပါတယ်မန်အင်ဂျင်နိုင်ကဆက်လက်တင်ပြပါမယ်
ဒုသမရာဦးဟင်ရီဘန်တီယူဦးဆောင်တဲ့မြန်မာကိုယ်စားလှယ်ဖွဲ့မှဒုတိယနိုင်ငံသားရေးဝန်ကြီးဦးကျော်တင့်ဆွေနဲ့အတူအမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ဦးတောင်ထွန်းတို့လိုက်ပါလာမှာဖြစ်ကြောင်းတပ်အမတ်ကြီးဦးဟောက်ဒိုးစွမ်းကအခုလိုပြောပါတယ
်။ဒေါက်ဆန်းစုကြည်ကတော့သူပြည်တွင်းမှာလည်းပဲဟိုလိုအပ်ချက်အရာသူကမလာရနိုင်တော့လည်းပဲသူကိုယ်စားဟိုတယောက်ကတော့တက်ရမှာပေါ့နော်။အဲ့ဒါကြောင့်ဒုတိယသမရာတယောက်ချင်းဖြစ်ပါတယ်။နောက်တစ်ခုကတော့အမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်အဲ့တော့ပါမှာပေါ့လေပါမှာဘောဆိုတော့ကသူကတော့ဒီကျွန်တော်တို့ရခိုင်ကိစ္စနဲ့ပတ်သက်ပြီးတော့ဟိုဟိုထဲထဲဝင်ဝင်သိရှိတဲ့အပုဂ္ဂိုလ်ဖြစ်တဲ့အတွက်ကြောင့်သူကတော့ဒီမှာသွေးတင်သွေးထိုက်တဲ့လူတွေအဲတွေ့ဆုံပြီးတော့ဟိုရှင်းလင်းပြောကြားကြရရှိတာရှင်းလင်းပြောကြားမှာပေါ့အဲ့ဒီစီစဉ်နေရတော့ကျွန်တော်တို့ဟိုလှုပ်ထားရတော့ရှိပါတယ်နောက်တစ်ခုကတော့ဒုတိယဝန်ကြီးလည်းဟိုရှိမှာပဲလေ
အခုကျင်းပနေတဲ့ကုလသမဂ္ဂထွေထွေညီလာခံမှာရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့တက်ရောက်လာတဲ့နိုင်ငံကောင်းဆောင်တချို့ကနေပြင်းပြင်းထန်ထန်ပြောဆိုဖို့ရှိနေကြောင်းသတင်းတွေထွက်နေတာနဲ့ပတ်သက်လို့လည်းတပ်အမတ်ကြီးကအခုလို
အခုကတော့မြန်မာကိစ္စကိုတော့တနင်္ဂနွေကသူကနေပြီးတော့ဆိုင်လိုင်းနေနဲ့ဆွေးနွေးပါညာဆိုကျွန်တော်တို့ကဘာမှဟိုတေချာတိတာတော့မရှိပါဘူးအဲ့လိုအပြင်မှာတော့လေဟိုတရားဝင်ပြောတာပါညာလည်းမရှိပါဘူးသူခမန်းကြီးပြောတာတော့လည်းဖြစ်ဖြစ်မှာပေါ့အဲဒီမှာတော့နှစ်ပိုင်းရှိတာပေါ့ဗျာကုလသမဂ္ဂထွေထွေညီလာခံဖြစ်တဲ့အတွက်ကြောင့်မြန်မာကိစ္စရခိုင်ကိစ္စတွေမဟုတ်ပါဘူးတကဘာလုံးမှာရှိနေတဲ့ဟိုပြဿနာတွေမျိုးစုံနဲ့ပတ်သက်ပြီးတော့ဒီလိုပဲဟိုဆွေးနွေးကြတာပါပဲဆွေးနွေးတဲ့အခါကျတော့နှစ်ပိုင်းပေါ့တစ်ပိုင်းကတော့လေဟိုကျွန်တော်ပြည်ကွန်းနေပြောတဲ့အခါကျတော့ပြန်လေးခြေပါပြောကြရတယ်ရှိသလိုနိုင်ငံချင်းလည်းပဲလူကြီးတွေစုံတဲ့အချိန်မှာဟိုတွေ့ဆုံပြီးတော့ဟလာနိုင်ငံချင်းပြောတာလည်းရှိပါတယ်ပြည်ကွန်းနေထဲမှာထည့်ပြောတာကတော့အများဟိုအများရှိမှာပေါ့လေဒါကတော့ဒီလိုပဲဟိုကိုယ်နိုင်ငံပြန်ကောလည်းပြန်ပြောရမှာပေါ့ဒီဟာတော့ရှိမှာပေါ့
အရင်ကကုလသမဂ္ဂအထွေထွေညီလာခံကိုဒေါအောင်ဆန်းစုကြည်ကိုရိုင်းတက်ရောက်ဖို့ရှိကြောင်းနိုင်ငံသားရေးဝင်ကြီးဌာနနဲ့နှိဆက်တဲ့အတိုင်းဝိုင်းသတင်းတွေကဆိုပါရယ်ဒါပေမဲ့လို့လက်ရှိအရေးကြီးနေတဲ့ပြည်တွင်းရေးအခြေအနေတွေကိုဦးစားပေးဖြေရှင်းဖို့ဒေါအောင်ဆန်းစုကြည်ဘက်ကဆုံးဖြတ်ထားတယ်လို့မြင်ကြောင်းတန်အမတ်ကြီးဦးဟောက်ဒိုးစွမ်းကပြောပါရယ
်တိုင်းပြည်လိုအပ်ချက်ပေါ့လေလိုအပ်ချက်အရဟိုအရေးကြီးတဲ့နေရာမှာဟိုနိုင်ငံရဲ့အကောင်းဆောင်အနေနဲ့အာသူရှိတဲ့ရှိထိုက်တဲ့နေရာမှာသူဟိုအချိန်ကာလတစ်ခုမှာတော့သူရှိရမှာပေါ့ဒါတော့ဒီနိုင်ငံကောင်းဆောင်အကြီးအကဲရဲ့ prerogative ပဲလေအတိုင်းပြည်တွင်းလိုအပ်တာဘယ်နေရာမှာလိုအပ်လဲတွဲတဲ့နေရာမှာသူအရေးကြီးတဲ့နေရာမှာသူရှိရမှာပေါ့ဒါကတော့နိုင်ငံကောင်းဆောင်နေသူတို့ဆုံးဖြတ်တာပါ
ရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးတပ်တွေဘက်ကအင်အားအလွန်ကျွံသုံးပြုပြီးနယ်မြေရှင်းလင်းမှုတွေကြောင့်ဒေသခံမွတ်စလင်တွေတိမ့်နဲ့ချီတစ်ဖက်နိုင်ငံဘင်္ဂလားဒေ့ရှ်ကိုအလုံးရင်းနဲ့ထွက်ပြေးခိုလုံခဲ့ရတဲ့အခြေအနေကြောင့်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအသိုင်းအဝိုင်းကဒေါအောင်ဆန်းစုကြည်အစိုးရကိုပြင်းပြင်းထန်ထန်ဝေဖန်ကန့်ကွက်နေခြင်းဖြစ်ပါတယ်ဒီလိုအချိန်မှာဒေါအောင်ဆန်းစုကြည်အနေနဲ့ကုလသမဂ္ဂကိုကိုယ်တိုင်လာရောက်ဆွေးနွေးပြောဆိုသင့်တယ်လို့လည်းဝေဖန်ပြောဆိုမှုတွေရှိနေပါတယ်မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်တမန်ဟောင်းလည်းဖြစ်လက်ရှိဝါရှင်တန်အခြေစိုက် USIP ခေါ်အမေရိကန်ငြိမ်းချမ်းရေး Institute အကြီးတန်းအကြံပေး Priscilla Club ကတော့ပြည်တွင်းအရေးကိုဦးစားပေးဖြေရှင်းဖို့ဒေါအောင်ဆန်းစုကြည်ဆုံးဖြတ်တာမှန်ကန်ကြောင်း VOE ကိုအခုလိုပြောပါတယ
် Well yeah no I think it makes sense that she's got a crisis at home
ဒီဆုံးဖြတ်ချက်ဟာဒီပဲရှိပါတယ်သူ့နိုင်ငံမှာအကြက်တဲဖြစ်နေတာပါနိုင်ငံခေါင်းဆောင်တူဦးအနေနဲ့ပြပခီးစင်မထွက်သင့်ပါဘူးပြည်တွင်းပြဿနာတွေကြီးမားနေတာကိုဖြေရှင်းဖို့သူ့အတွက်ပိုအရေးကြီးပါတယ်။အမေရိကန်ခေါင်းဆောင်တွေဆိုရင်လေပြည်တွင်းအခက်အခဲတွေဖြစ်နေချင်းပြည်ပကိုတွားကြမှာမဟုတ်ပါဘူး
။ဒီအတော်တွင်ကုလသမဂ္ဂလုံခြုံရေးကောင်စီမှရခိုင်ပြည်နယ်အတွင်းပိုပြီးဆိုးဝါးနေတဲ့အခြေအနေတွေနဲ့ပတ်သက်လို့ဒီကနေ့ဗုဒ္ဓဘုနေ့မှာအဖွဲ့ဝင်နိုင်ငံတွေအနေနဲ့တကပိတ်အလွတ်သဘောဆွေးနွေးဖို့ရှိနေပါတယ်။ဒါနဲ့ပတ်သက်လို့တပ်အမတ်ကြီးဦးဟောက်ဒိုးစွမ်းကအခုလိုပြောပါတယ
်။လုံခြုံရေးကောင်စီစီဝေးရတော့ဟိုခရိုင်းလိုပဲကျွန်တော်တို့ဟိုတကားပိတ်စီပဲပါကျွန်တော်တို့တခြားလူလက်တက်လို့မရပါဘူးသူတို့ကသူတို့ဆွေးနွေးတဲ့ဟိုအလွတ်တဘောဟိုဆွေးနွေးတဲ့တဘောပါပဲ
နယူးယောက်ကုလသမဂ္ဂဌာနချုပ်မှကျင်းပနေတဲ့ထွေထွေညီလာခံကိုတက်ရောက်ဖို့မကြခင်ရပိုင်းအတွင်းဒုသမရာဦးဟင်ရီဘန်တီယူဦးဆောင်တဲ့မြန်မာကိုယ်စားလှယ်ဖွဲ့ရောက်ရှိလာတော့မှာဖြစ်ပါတယ်မြန်မာနိုင်ငံမှာအကောင့်ထွေဖို့ဆောင်ရွက်နေတဲ့ဖွံ့ဖြိုးရေးစီမံကိန်းတွေအပါအဝင်ရခိုင်ပြည်နယ်နဲ့ပတ်သက်ပြီးလုတ်ကင်ဆောင်ရွက်နေတဲ့ကိစ္စတွေကိုမြန်မာကိုယ်စားလှယ်ဖွဲ့ကပြောဆိုဆွေးနွေးဖို့ရှိတယ်လို့သတင်းမီဒီယာတွေနဲ့လည်းတွေ့ဆုံမှဖြစ်တယ်လို့တန်မတ်ကြီးဦးဟောက်ဒိုးစွမ်းက VOE ကိုပြောပါရရှင်